စကိုင်းတိုင်းဒေသကြီးဒီဘဲရင်မြို့နယ်အရှိချမ်းလက်ရကုံကျေးရွာဖုံးတော်ကြီးကျောင်းတိုက်ခိုက်ခံရတဲ့ဖြစ်စဉ်အပေါ်မှာတော့မြမစစ်တပ်နဲ့ပြည်သူဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာပြောဆိုချက်တွေကကွဲလွန်နေပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာတော့ကလေးငယ်9ဦးအပါအဝင်13ဦးသေဆုံးခဲ့ပြီးတော့ဖမ်းဆီးခံရသူတချို့လည်း4ရက်ကြာတဲ့အထိပြန်ပြီးတော့မလွတ်လာသေးတဲ့အတွက်ဒေသခံတချို့ကစိုးရိမ်နေပါတယ်။စစ်ကောင်စီဘက်ကတော့ဒဏ်ရာရတဲ့သူတွေကိုစေကူသားမှုပေးနေတဲ့အကြောင်းနဲ့ဒဇာကန်အဖြစ်နဲ့သူတို့ဖမ်းဆီးထားတာမရှိဘူးဆိုပြီးပြောပါတယ်။တပည့်ရင်းမျိုးနဲ့လက်ရက်ကုံရွာတိုက်ခိုက်ခံရပြီးတဲ့အခြေအနေနောက်ဆုံးရသတင်းပေးပို့ချက်ကိုတော့ကိုသားညူဦးကပြောပြပေးထားပါတယ်
။တပည့်ရင်းမျိုးနဲ့အရှိချမ်းလက်ရက်ကုံကြီးရွာကခလိငယ်ရီစာတင်ကြားနေတဲ့စာတင်ကြောင်းကိုစက်တင်ဘာလ16ရက်နေ့နေ့လယ်ပိုင်းမှာမြန်မာစစ်တပ်ကနေပြီးတော့လေကြောင်းကနေပစ်ခတ်ခဲ့လို့ကလေးငယ်9ဦးအပါအဝင်စစ်စုပေါင်း73ဦးတည်ဆုံးခဲ့တယ်လို့ဒေသခံတွေကအတည်ပြုပြောပါတယ်။စစ်ကောင်စီဘက်ကတော့ PDF နဲ့ KIA လက်နက်ကင်အဖွဲ့တွေကရွာသားတွေကိုဖုံးကြီးကျောင်းအောက်မှာနေခိုင်းပြီးတော့လူသားတိုင်းဖြစ်နဲ့တုံးချခဲ့တာကြောင့်တိုက်ခိုက်ခဲ့တဲ့အချိန်မှာထိခိုက်ခဲ့တာဖြစ်တယ်လို့ဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထိခိုက်သေးဆုံးတဲ့ဒဏ်ရာရတဲ့အရေးအတွက်ကိုတော့အတည်ပြုပြောဆိုတာမရှိပါဘူး။တိုက်ခိုက်မှုဖြစ်ပွားပြီးဒဏ်ရာရခဲ့တဲ့ကလေးငယ်တွေပါဝင်ဒေသခံ19ဦးကိုစစ်ကောင်စီဘက်ကရေဦးမြို့ပေါ်ကိုခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ကမ္ဘာမို့ခေါ်သွားတဲ့နှစ်ဦးကိုပြန်လွှတ်ခဲ့ပြီးမဲ့ကလင်းငယ်12ဦးအပါအဝင်စစ်စုပေါင်း18ဦးဒီနေ့ထိပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့လက်ရကုံကြီးရွာသားတဦးကအခုလိုပြောပါတယ
်လူကြီး9ယောက်ကလေး12ယောက်ပဲမိကနေဆက်ဆွဲရတာကလေး2ယောက်လောက်ပဲရှိတယ်ဗျကျေပြနေရထိုင်ရတာတော့မှဆင်းပြေးတယ်ဆေးကုပေးတယ်ဆိုတဲ့ကြောင်လမ်းကတင်းပို့တယ်ဗျလက်နေအာမခံတမ်းမရှိတော့စိုးရိမ်တာပေါ့ဗျသူတို့ဘာဘလို့များနေထိုင်ရတော့ဘာညာဘာမှတင်းများတော့ကြတော့အကုန်လုံးစိုးရိမ်နေကြတယ်ဗျဒေဝအလုံးပဲတို့ဘောမှာလိုက်ဆောင်တာတွေမရှိဘူးပြကျွန်တော်တို့မှာမျိုးဘောတက်ရတဲ့ရေချင်းမရှိသေးပါဘူးပြပြသူတို့ဒီကရားမှန်ရားနိုင်မဲ့တဲ့တင်းလေးကိုပဲစောင့်မျှော်ပြီးတော့နေရတယ်ပြကျွန်တော်တို့မျိုးဘောမှာမတက်ရဲပါဘူးပြသူတို့ကယောက်ျားလေးမှလည်းအကုန်လုံးတို့ဖမ်းတာပါဗျ
စစ်ကောင်စီဘက်ကတော့တယောက်ကမှဒဇဂန်နီနဲ့ခေါ်ဆောင်သွားတာမရှိဘဲနဲ့တန်ရရှိနေတဲ့တပင်းတို့ကဆေးရုံနဲ့မှာဆေးကုသပေးနေတာဖြစ်တဲ့အကြောင်းရှင်းပါလေစစ်ကုသနေတဲ့ဒေသခံရွာသားတချို့ရဲ့ပြောဆိုချက်ဗီဒီယိုတွေနဲ့အတူစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြန်လည်ရှင်းလင်းပါတယ်
လူရီကိုလည်းကျွန်တော်တို့တက်ကနေပြီးတရားခံအဖြစ်ဖမ်းဆီးသွားတယ်လို့ဘာလို့ဒါမဟုတ်တဲ့ရုပ်ရေးသေးတယ်အဲ့လိုရေးတဲ့အပြင်ကိုပဲဒီကျွန်တော်တို့အနေနဲ့စေကူတာပေးနေတယ်ကလေးငယ်နှစ်ယောက်ဆိုရင်ဒဏ်ရာပြင်းထန်လို့မလို့ကျွန်တော်တို့ရဟရင်နဲ့ချက်ချင်းစစ်ဆေးရုံကိုပို့ရတာဖြစ်တယ်သူတို့အနေနဲ့ကလည်းရေးဦးတို့အဲ့ဒီဘေးရဲတို့မှာဆေးရုံတွေမှာရှိပါတယ်ခုချိန်ဒီကူတာပေးနေလို့ရှိပါတယ
်လေကြောင်းကတက်ခိုက်ခဲ့တဲ့နေရာဟာ KIA နဲ့ PDF တပ်တွေလက်နက်တွေလွှဲပြောင်းပို့တဲ့နေရာဖြစ်အုံချနေတယ်လို့ရွာသားတွေကိုလူသားတိုင်းဖြစ်အုံချခံရတယ်လို့စစ်ကောင်စီဘက်ကဆွဆွဲပါတယ်ဒေသခံတွေနဲ့ PDF အဖွဲ့ဝင်တွေကတော့ကလင်းငယ်တွေစာတင်ကြားနေတဲ့အချိန်မှာရွယ်ချက်ရှိရှိနဲ့ကလေးတွေရှိတဲ့နေရာကိုစစ်ကောင်စီဘက်ကလေကြောင်းကနေရုတ်တရက်ပစ်ခတ်ခဲ့တာဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားနေတာမဟုတ်ဘဲနဲ့တစ်ဖက်သက်မစင်မချင်းပစ်ခတ်ခဲ့တာလို့ပြောဆိုပါတယ်တပိမျိုးနယ်ဒေသခံတွေကတော့အခုလိုကလင်းငယ်တွေတည်ဆုံတဲ့အထိပစ်ခတ်ခံရတဲ့အတွက်စိုးရင်ထိတ်လန့်နေပါတယ်ဒေသခံတအူးကအခုလိုပြောပါတယ
်စာတင်ကြောင်းကိုကလေးတွေကိုအဓိကပြင်မှတ်ထားပြီးတိုက်ခိုက်တယ်လို့ဖြစ်တဲ့အတွက်ဒီသူတွေကတော့အထိတ်တလန့်ဖြစ်နေကြတာပေါ့ဘာလို့လဲဆိုတော့ဂျေးရွာကိုဥတီပြီးဖြစ်သွားတာဖြစ်တဲ့အတွက်တမျိုးနယ်လုံးကရွာသူရွာသားတွေကအထိတ်တလန့်ဖြစ်ပြီးတော့ရွာတွေထဲကိုမနေရဲလောက်အောင်ကိုဖြစ်နေကြတယ်ဗျအဲအဲ့ဒါမျိုးအဖြစ်ဆိုးတွေကိုနောက်ထပ်ထက်ကြုံမှဆိုးတဲ့အတွက်ကြောင့်မို့ကြွားတိုင်းလူလူကဒီမှာစစ်ကြောင်းဝင်နိုင်တယ်ဆိုတော့ကောလာဟလတွေကြောင့်ကြွားတိုင်းမှာမနေရဲပဲနဲ့အဲကြွားပြင်းတွေပေါ်တွေထဲမှာနေနေကြတာမျိုးတွေဖြစ်နေက
ြကုလသမဂ္ဂကလေးများရမုံငွေဖွဲ့ UNICEF အဖွဲ့ကတော့တပိန်းမြို့နယ်စာတင်ကျောင်းတက်ခဲခံရပြီးတော့ကျောင်းသူကျောင်းသားအနည်းဆုံး15ဦးပျောက်ဆုံးနေတဲ့အတွက်အ мян ဆုံးပြန်လွှတ်ပေးဖို့ကြေညာချက်ထုတ်ပါတယ်ကလေးငယ်တွေကိုအနည်းငယ်ကင်းကင်းနဲ့ပြန်လွှတ်ပေးဖို့ပြင်စာသင်ကျောင်းတွေဟာဘီကင်းလုံခြုံတဲ့နေရာတွေဖြစ်ဖို့နဲ့ကလေးငယ်တွေကိုဘီတော့မှတိုက်ခိုက်မှုမလုပ်ဖို့ UNICEF အဖွဲ့ကသတိပေးပါရတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ရာဇဝတ်မှုကျူးလွန်သူတွေကိုတာဝန်ခံယူမှုရှိစေရေးအတွက်ဖြစ်နိုင်တဲ့နည်းလမ်းတွေနဲ့ရေးယူနိုင်အောင်လို့ဆောင်ရွက်ကြဖို့နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူးထည်ညီလာခံကိုတက်ရောက်နေတဲ့ကမ္ဘာခေါင်းဆောင်တွေကို Save the Children ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Hassan No Sadiq ကလည်းတိုက်တွန်းထားပါရတယ်။ဒါ့အပြင်ကုလသမဂ္ဂလူညွှန်ကောင်စီအနေနဲ့မြမအရေးနဲ့ပတ်သက်ပြီးတော့အ мян ဆုံးအစည်းအဝေးခေါ်ယူဖို့နဲ့ကလေးသင်ငယ်ခွင့်ရေးအားလုံးကိုအကောက်အွယ်ပေးနိုင်မယ့်ဆုံးဖြတ်ချက်တစ်ခုချမှတ်ဖို့အပြင်အာဆီယံအနေနဲ့လည်းအရေးယူဆောင်ရွက်တာတွေပို့ပြီးတော့လှုံ့ဆော်ဖို့ Hassan No Sadiq ကပြောကြားခဲ့တဲ့အကြောင်း Save the Children အဖွဲ့ကသတင်းထုတ်ပြန်ထားပါရခင်ဗျာ။